Hamas အနေနဲ့လာမဲ့စနေနေ့မှာဖမ်းဆီးထားတဲ့တစားရကန်တွေကိုပြန်မလုပ်ဘူးဆိုရင်ငရဲကြတယ်လို့တိုက်ခိုက်ခံရမယ်လို့ American သမ္မတ Donald Trump ပြောကြားထားတဲ့အတိုင်း Israel ကကိုယ်ရေးဝန်ကြီးကလည်းပြောကြားလိုက်ပါတယ်။ Israel နဲ့ Hamas ကြားအပြစ်ကရဆက်ထားနိုင်ရေးညှိနှိုင်းဆွေးနွေးနေမှုတွေတစ်ချိန်တည်းမှာပြုလုပ်နေတဲ့အချိန်မှာပဲ Israel စစ်တပ်ကအရန်တပ်ဖွဲ့ဝင်တွေကိုလည်းဆင့်ခေါ်ထားပါတယ်။အခုစနေနေ့ကျရင်ဟာမတ်စစ်သွေးကြောအဖွဲ့ကဖန်ထားတဲ့တစားကန်တွေပြန်လွှတ်ရေးကိုရပ်ထားမယ်ဆိုရင်အပြစ်ရထားတော့မှာမဟုတ်ပဲစစ်တမ်းတိုက်မယ်လို့ကာကွယ်ရေးဝန်ကြီးအစ္စရေးကတ်စ်ကပြောဆိုပါတယ်။တိုက်ပွဲတွေပုံမပြင်းထန်သလိုသမရထရန့်ရဲ့ဂါဇာအမြင်အတိုင်းလက်တွေ့ဖြစ်လာလိမ့်မယ်လို့လည်းသူကချင်းကြောက်ပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်ကြားပစ်ခတ်ရစေးဒီမျက်နေဖို့အီဂျစ်နဲ့ကာတာနိုင်ငံတွေကဂျောင်းဝင်ညှိနှိုင်းဆွေးနွေးပြီးနေပါတယ်အီဂျစ်လုံခြုံရေးတပ်ဖွဲ့တွေရဲ့နှိစက်တဲ့အဲခါရာသတင်းဌာနကဒီကိစ္စကိုထုတ်ပြန်ပါတယ်ခါဇာဒေသပေါ်အစ္စရေးကလေကြောင်းတိုက်ခိုက်ပြီးအကူအညီတွေပေးဖို့ဟန်တားနေတယ်လို့ဟာမတ်အဖွဲ့ကဆွဆွဲပြီးတဲ့နောက်အပြစ်ကရစဲရေးမရေမရဖြစ်လာတာပါ